ိုင်းမြန်မာနယ်စပ်ထပ်ပြည်နယ်ကပုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလာထဲမှာပိုတိုးလာပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုဖြစ်နေတာကြောင့်အခက်အခဲမျိုးစုံကြုံနေရပါတယ်။ထိုင်းရှိဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်။ထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်တွေကပုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလာအတွင်း190နီးပါးထိရှိလာပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါ။ကိုဗစ်ဒုတိယပိုင်းမှာတော့အနည်းငယ်သာကူးစက်ခဲ့ပေမယ့်ဒီလအတွင်းမှာတော့ဒုက္ခသည်တွေကြားဇက်တိုက်ကူးစက်မှုတွေဖြစ်လာရဲဆိုပြီးအုတ်ပြန်ဒုက္ခတဲ့စခန်းကဒုက္ခတဲ့တူကပြောပြပါရယ
်25ရင်းနေကြတော့15ရောက်ဖက်တွေ့တယ်26ရင်းနေကြတော့10ရောက်တွေ့တယ်28ရင်းနေကြတော့20တွေ့တယ်27ရင်းနေကြတော့21ရောက်ထပ်တွေ့တယ်နောက်သူ2ရောက်ကအခုမှထပ်တွေ့တယ်အားလုံးပေါင်း186ရောက်
ဒုက္ခတွေရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ပေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေအနည်းငယ်ရဖို့အတွက်အနီးအနားကစိုက်ခင်းမှုကိုသွားပြီးအလုံးလုံးခွင့်မရကြပါဘူးအခုလိုမျိုးဇက်တိုက်ကူးစက်မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတည်ကြတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ
်စိုးရိမ်နေကြတယ်အဓိကအပြင်ထွက်လို့မရတာဖြစ်တဲ့ကြောင့်စားရမရှိဘူးTVC ကပေးတဲ့ရိတ်ခါထုတ်ပြီးတော့ဘလို့မှမလောက်ကြဘူးလူကြီးတယောက်ကို283ပတ်တလေးက150နဲ့တစ်ပတ်၄ယောက်ရှိတဲ့အိမ်ဆိုလို့ရှိရင်100လောက်ရတယ်100လောက်ရတယ်အဲ့100လောက်ရတဲ့ဟာကိုအဲ့ဒီသူတို့ TVC ရနေပြီးတော့ဖွင့်ထားတဲ့ဆိုင်မှာပေါ်ဝယ်ရရိတ်ခါထုတ်ဖို့အတွက်ကတ်ပေးထားပြီးတာအဲ့ဒီကတ်ထဲမှာပတ်စံထည့်ထားတယ်အဲ့ဒီနေရာနေပြီးတော့မရှိရရဆိုရှင်100ရဲ့တန်ဖိုးက10ရက်လောက်စားလိုက်လို့ရှင်ကုန်ပြီလူတွေမှာကဒုက္ခတွေဒီမှာကတော်တော်များများကဒုက္ခတုတ်ခရောက်တဲ့ပူရောက်
ဒုက္ခတွေဒီရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ပေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေအနည်းငယ်ရဖို့အတွက်အနီးအနားကစိုက်ခင်းတွေကိုသွားပြီးအလုံးလုံးခွင့်မရကြပါဘူးအခုလိုမျိုးဇက်တိုက်ကူးစက်မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတည်ကြတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအကြောင်းလဲဖြစ်ပြီးဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေက2015ခုနှစ်လောက်ကစပြီးနေဆက်တွေကဒုက္ခတွေတွေကိုပေးနေတဲ့အကူအညီတွေကိုလည်းရှော့ချပစ်လိုက်တယ်လို့ UNHCR နဲ့ထိုင်းအစိုးရကလည်းဒုက္ခတွေတွေကိုမိမိဆန္ဒလျောက်နေရာပြောင်းလဲနေဆိုပြီးနေရာပြောင်းလဲပေးခဲ့ပါတယ်ဒုက္ခတဲ့ရာဂနန်းလောက်ကတော့နေရပြန်သွားကြပါတယ်။ဒါပေမဲ့ဒုက္ခတဲ့အများစုကြီးကတော့မြန်မာအစိုးရအဆက်ဆက်ဟာသူတို့ရဲ့နေထိုင်ရည်တည်ရေးကိုကာလတစ်ခုထိတာဝန်မယူပေးနိုင်တဲ့အတွက်နေရပြန်ရေးဟာမမျှော်မှန်းနိုင်ပဲဖြစ်ရတယ်လို့ဆိုပါတယ်။အခုဆိုရင်အုတ်ပြန်ဒုက္ခတဲ့ဆန်းထဲမှာရှိနေတဲ့ဒုက္ခတွေတွေဟာအနည်းဆုံး14နှစ်ကနေအများဆုံး25နှစ်လောက်ထိတတိယနိုင်ငံတွေကိုထွက်ခွာပြန်မရပဲနေထိုင်နေကြရတာပါ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကလေးကပြည်တွင်းချင်းနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထပ်ပြေးတိတ်ဆောင်လာကြသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုခုမှခိုးလုံနေထိုင်နေကြရပါတယ်။တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာတော့လူဦးရေ8000ကျော်လောက်ရှိပါတယ်ရှင်။